KM ပြည်နယ်တွင်လက်နက်ကင်ပရိပခါတွေနဲ့လေကြောင်တိုက်ခိုက်မှုတွေတိုးလာတာကြောင့်အိုးအိမ်စွန့်ထွက်ပြေးချရတဲ့ဒုက္ခသည်9သိန်းနီးပါးရှိလာပြီလို့ KNU ကရင်အမျိုးသားအစည်းအရုံးကပြောပါတယ်။ KM ပြည်နယ်တွင်စစ်ပြေးဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့ထိုင်းနယ်စပ်ကနေမအေးအေးမှသတင်းပေးပို့ထားပါတယ်ရှင်။
ကရင်ပြည်နယ်အတွင်းမှာမြန်မာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတာပါ။ကရင်မျိုးသားအစည်းအရုံးမှာတပ်မဟာ9ခုရှိတဲ့အနေနဲ့တပ်မဟာ1တပ်မဟာ3တပ်မဟာ5တပ်မဟာ6တို့မှာတိုက်ပွဲတွေဇက်တိုက်ဖြစ်နေတယ်လို့လေကြောင်းတိုက်ခိုက်မှုတွေကလည်းဇက်တိုက်ဖြစ်နေတာပါ။ဒီအတွက်ကရင်စစ်ပေးဆောင်ရေးအတွက်ဟာ9ဒိန်လောက်ထိရှိလာတယ်ဆိုပြီးကရင်မျိုးသားအစည်းအရုံးရဲ့ပြောရေးဆိုခွင့်ရှိသူဖရိုကလေးစီးကအခုလိုပြောပါတယ်
။ကျွန်တော်တို့ဘက်ကစည်းရင်းရရှိတာက4ဒိန်ကျော်9ဒိန်လောက်တော့မရဘူး။ဒါပေမဲ့တချို့သောအဖွဲ့အစည်းတွေကတော့9ဒိန်ကျော်လို့ပြောတာလည်းရှိတယ
်။အခုဆိုရင်စစ်ကောင်စီဘက်ကတော့တော်လန်ရေးတပ်ဖွဲ့တွေကိုအားပေးထောက်ခံနေတဲ့လူမှုတွေကိုပြစ်မှတ်ထားတိုက်ခိုက်လာတယ်လို့လည်းပြောပါတယ်။
ဒီလိုလက်ရှိအချိန်မှာပေါ့နော်ဟိုကျွန်တော်လက်နက်ကင်တော်ရင်းဖွဲ့ကြီးကိုတိုက်တဲ့နေရာမှာပြီးတော့ခက်ခဲတယ်အဲ့ဒါကြောင့်မို့လက်နက်ကင်တော်ရင်းဖွဲ့ကြီးတွေကိုကူညီနေတဲ့ထောက်ခံတဲ့လူတွေကိုစစ်တပ်ကမှထားလာတယ်လို့ကျွန်တော်တို့လည်းလာလေ
နေခေါ်ညပါလက်နက်ကြီးတွေနဲ့ပြစ်ခတ်တာလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်ဒေသခံတွေရွာလုံးကျွတ်ပြေးနေရပြီးသူတို့ရဲရွာတွေမှာနေအိမ်ဒီမှာနေထိုင်မရဖြစ်နေကြတယ်လို့လည်းပြောပါရဲ
့ဟုတ်ကဲ့တော်တော်များများကမပြေရကြဘူးဖြစ်တယ်တချို့တချို့လူစုကပြန်ခဏတစ်ချိန်လေးပြန်ဆောင်ကြည့်ပြီးတော့တော်တော်များများပြန်ပုံပြနေရတယ်အမေကနေလည်းရှိတယ်သူကတော့လို့ရချင်းရောသက်ပြီးတော့
ကရင်လူခွင့်ရေးဖွဲ့ကပြောရေးဆိုခွင့်ရှိသူစောနန္ဒာစုကတော့အခုလိုပြောပြပါတယ်
ကမ္ဘာကြီးရေဘောတော့အခုကကြတော့ဟိုက6ပိန်ဝန်းကျင်လောက်ရှိတယ်လို့တော့ဖတ်မှရတာပေါ့ဟုတ်ကဲ့အမြင်လာတယ်ဟိုဟာဒီလေကြောင်းတိုက်ခိုက်မှုကလည်းဆက်လက်ဖြစ်ပေါ်နေတော့ဟို IGPD ကလည်းဆက်ပြီးတော့မှရှိနေတာပေါ့နော်ဟုတ်ကဲ့ဒီကျွန်တော်2023ဆိုပိုင်းကလာတဲ့မှာတင်ကဟိုဟာပေါ့နော်ငါးသိန်းကျော်နေပြီလေဒါဆိုအခုချိန်မှာကျတော့ဆက်လက်ဖြစ်ပေါ်နေတဲ့လေကြောင်းတိုက်ခိုက်မှုတွေပေါ်မှာတော့6ပိန်ဝန်းကျင်လောက်တော့ကျွန်တော်တို့ဟိုဟာခံမှရတာပေါ့
အခုဆိုရင်စစ်ကောင်စီဘက်ကဒေသခံကြီးရွာသားတွေကိုအစုလိုက်အပြုံလိုက်ဖမ်းဆီးမှုတပ်ဖြတ်မှုတွေမိရှုမှုတွေကိုကရင်ပြည်နယ်အတွင်းမှာပြုလုပ်လာတယ်လို့လည်း KNU ဘက်ကပြောပါတယ်။ကရင်ဒေသခံတွေကတော့တောတောင်တွေထဲပေါအောင်နေတာဒီညစ်ဘေးမှာနေထိုင်နေရတာတွေအပြင်အိမ်နီးနားချင်းနိုင်ငံတွေစီကိုပါစစ်ဘေးရှောင်နေရတာတွေလည်းရှိလာနေပါတယ်။အခုဆိုရင်နေမြေလိုက်စစ်ဘေးရှောင်နေရတဲ့အတွက်အစားအသောက်ရိတ်ခါမလုံလောက်တာတွေရှိနေတယ်လို့မိုးရင်းကာလရောက်တော့မှဖြစ်တဲ့အတွက်အမိုးအကာတွေလည်းလိုအပ်နေတယ်လို့လည်းစစ်ပေးဆောင်တွေကိုအကူအညီပေးနေသူတွေကပြောပြကြပါတယ်ရှင်။